ထိုင်ဝမ်ကျွန်းမှာတော့ဖိလစ်ပိုင်နိုင်ငံရဲ့မြောက်ဘက်ကိုရွှေ့လာတဲ့မုန်တိုင်းတန်ကိုရင်ဆိုင်နေကြပါပြီ။ဒီမုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံမှာတော့ကနိုင်ငံရဲ့လူဆုံကျွန်းမှာရက်နဲ့ချီပြီးမိုးတိထန်စွာရွာခဲ့ပြီးလေပြင်းတိုက်ခတ်ခဲ့မှုကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရပြီးပါပြီ။ဒီနေ့ညနေပိုင်းမှာတော့ဒီတဖြည်းဖြည်းချင်းရွှေ့ရှားနေတဲ့မုန်တိုင်းဟာတိုက်ပင်မြို့ကနေမိုင်150ကျော်အကွာကိုရောက်နေပြီလို့မိုးလေဝသခန့်မှန်းသူတွေကဆိုနေကြပါတယ်။ထိုင်ဝမ်အစိုးရသတင်းဌာနတွေကလည်းပင်လယ်ကမ်းခြေဒေသတွေမှာရွှေ့ပြောင်းမှုတွေဆက်လုပ်နေတာကိုသတင်းထုတ်ပြန်ပေးနေပါတယ်။ဒီနမ်ဘာ2တိုက်ဖုန်းမုန်တိုင်းဟာနက်ဖြန်တင်းလာနေညနေသို့မဟုတ်အင်ကာနေ့မနက်ပိုင်းမှာတော့ထိုင်ဝမ်ရဲ့စစ်ကမ်းမြို့ကြီးခေါ်စီယွန်းကိုဝန်ရောက်တိုက်ခတ်ဖို့ခန့်မှန်းထားကြပါတယ်။နိုင်ငံရှိဘက်ကမ်းခြေကိုမတိုက်ခင်မှာဒီမြို့ကိုစပြီးတိုက်မှာဖြစ်ပါတယ်။မနေ့စနေနေ့မနက်ပိုင်းကတော့တနအီမိုင်90ကျော်နှုန်းရှိတဲ့မုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာမြေပြိုမှုတွေဖြစ်ခဲ့ပါတယ်။မြောက်ပိုင်းလူဆောင်ကတောင်ထူတက်ပြီးဝေးကွာတဲ့ဒေသတွေကသတင်းတွေရောက်လာဖို့ရှိနေချိန်မှာဖိလစ်ပိုင်ယာရှိတွေဘက်ကလည်းတိကျတရားရတဲ့သူတွေကိုတိုးလာနေတယ်လို့ခန့်မှန်းနေကြပါတယ်။လက်ရှိထိခိုက်ခံစားခဲ့ရတဲ့အထက်မှာတော့ရွှေမြေပြည်ဝမှာတိကျရတဲ့ကလေးတွေအများပြားပါတယ်လို့ဖိလစ်ပိုင်ယာရှိတွေကဆိုကြပါတယ်။နောက်ထပ်6ဦးလည်းဒီနေ့အထိပျောက်ဆုံးနေပြီးပင်လယ်ထဲမျောပါသွားနိုင်တယ်လို့ယာရှိတွေကယူဆနေကြပါတယ်။ဖိလစ်ပိုင်နိုင်ငံကကျွန်းပေါင်း12ခုမှာလူပေါင်း3000ကျော်ဟာမုန်တိုင်းတံခံနေကြပြီးမိပြတ်တာနဲ့ကြုံနေကြပါတယ်ခင်ဗျာ။